ထိုင်းနိုင်ငံခွန်ကယ်မြို့ရှိပြည်သူ့စေယုံကြီးမှာစေယုံတက်နေတဲ့မြန်မာနိုင်ငံသားကိုပစ်တတ်ခဲ့သူမှာထိုင်းရဲတပ်ချက်ကြီးတူဖြစ်ပြီးသူဟာခွန်ကယ်ရဲစခန်းမှာမိသားစုနဲ့တူလာရောက်အဖမ်းခံခဲ့တယ်လို့ခွန်ကယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံခွန်ကယ်မြို့ကစေယုံကြီးမှာအကြိတ်ခွဲစစ်ကူတာဖို့စေယုံတက်နေတဲ့အသက်29နှစ်အရွယ်မြန်မာနိုင်ငံသားကိုကျော်စွာအောင်ရဲ့ဦးခေါင်းကိုဇွန်လ9ရက်နေ့မနေ့အစောကြီးမှာတနက်နဲ့ပြစ်ခတ်ပြီးတိမ်းရှောင်သွားသူကတော့ရဲတပ်ချက်ကြီးတဦးဖြစ်ကြောင်းသူဟာရဲစခန်းမှာလာရောက်အဖမ်းခံခဲ့တယ်ဆိုပြီးခွန်ကယ်ခရိုင်ရဲမှူးအနုဝတ်သောဝါနပူကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်ဖြစ်စပ်စွန်တော့ပူတော့တဲ့အပန်းစွန်ตอนนี้ก็ยังสับสนในเรื่องประเด็นในเรื่อง
ว่าအခုလိုမျိုးလူတက်မှုဖြစ်ပွားရတဲ့အကြောင်းရင်းမှန်ကိုစုံစမ်းဖော်ထုတ်နေပါတယ်အခုချိန်မှာတရားခဏ်ဟာစိတ်ရှုပ်ထွေးပြီးထွက်ဆိုချက်တွေကလည်းရှုပ်ထွေးနေပါသေးတယ်တရားခဏ်ကတော့ဒေါသစိတ်မထိန်းနိုင်ဖြစ်ပြီးပြစ်မိတာလို့ထွက်ဆိုကြောင်းရဲမှုကပြောဆိုသွားခဲ့ပါတယ်ခွန်ကယ်ရဲတပ်ဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့လူတက်မှုကျူးလွန်သူရဲအရာရှိဝီရဖုံးဟာမိသားစုဝင်နေတဲ့အတူရဲစခန်းမှာလာရောက်အဖမ်းခံခဲ့ပြီးသူ့ဝန်ခံထွက်ဆိုချက်တွေကိုပြောပြခဲ့ရမှာတော့မြန်မာနိုင်ငံသားကိုအခုလိုမျိုးပြစ်ခတ်ခဲ့တာဟာစေယုံတက်နေတဲ့သူ့ရဲ့ဖခင်ဖြစ်သူနဲ့ကဲ့ရဲ့ကလေးမှရောက်နေတဲ့မြန်မာနိုင်ငံသားဟာသူ့ဖခင်ကိုရိုင်းပြစွာအော်ဟစ်ဆက်ဆန္ဒမျိုးကိုစိတ်ဆိုးပြီးအခုလိုမျိုးလက်လွန်သွားခဲ့တာဆိုပြီးဝန်ခံသွားခဲ့တယ်လို့ဆိုပါတယ်။ဒါအပြင်တရားခဏ်ရဲရာရှိဟာစိတ်ကြယောဂါနဲ့ဆေးတောက်နေရတယ်လို့လည်းရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်မှုအပေါ်မှာတော့ဝေဖန်မှုတွေရှိနေပြီးလူသက်မှုကျူးလွန်သူရဲတပ်ချက်ကိုအမှုပေါ်အောင်လုပ်တာလို့လည်းထိုင်းသတင်းတွေမှာဝေဖန်မှုတွေရှိနေပါတယ်။တနက်နဲ့အပြစ်ခတ်ခံရတဲ့မြန်မာနိုင်ငံသားဟာညနေတဲ့အထိဂိမ်းများဆော့ပြီးတခြားသူတွေကိုအနှောက်ယှက်ဖြစ်တာတွေရှိခဲ့ကြောင်းလူသက်မှုကျူးလွန်တဲ့ရဲတပ်ချက်မိသားစုဘက်ကလည်းထွက်ဆိုကြသလိုဒီလိုပြုမှုချက်တွေကပတ်ဝန်းကျင်ကိုအနှောက်ယှက်ပေးတာမျိုးဖြစ်စီပေမဲ့တနက်နဲ့ပြည်ရလောက်အောင်ပြစ်မှုကျူးလွန်တာမဟုတ်ဘူးလို့လည်းသေဆုံးသူနဲ့ဤသက်သူတွေကပြောဆိုခဲ့ပါတယ်။သေဆုံးသူကတော့အသက်29နှစ်အရွယ်မြန်မာနိုင်ငံသားဖြစ်ပြီးတနက်နဲ့ပြစ်ခတ်သူကတော့အသက်34နှစ်အရွယ်ထိုင်းရဲတပ်ချက်တဦးဖြစ်ပါတယ်။လက်တလောမှာတော့တနက်နဲ့ပြစ်ခတ်ခဲ့တဲ့ထိုင်းရဲကိုလူသတ်မှုတရားမဝင်လက်နက်ကင်ဆောင်မှုတွေနဲ့အမှုဖွင့်ထားကြောင်းခွန်ကယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်။